နေစရာဤမြေကဘာမှမြန်မာနိုင်ငံဟာပြည်ပကိုပထမဆုံးဆန်တင်ပို့တဲ့နိုင်ငံလို့ဗြိတိန်အစိုးရအကြီးအကဲအမှုထမ်းသမိုင်းပညာရှင်ကလိုက်ပွန်တင်းကကမ္ဘာအဆိုင်အောင်သမိုင်းစာအုပ်မှာရေးခဲ့ပါတယ်။အောက်မြန်မာပြည်ကိုဗြိတိရှ်က1852ခုနှစ်မှာသိမ်းပိုက်ခဲ့ပြီး1869မှာဆူရဲတူးမြောင်းဖွင့်လိုက်ချိန်ဥရောပကိုအရှဆန်တင်ပို့နိုင်တဲ့အခါ1855က1920ပြည့်နှစ်အတွင်းပြည်ပကိုမြန်မာဆန်အစ20တင်ပို့ခဲ့တယ်လို့ပြောပါရယ်ဒီလိုသမိုင်းရှိတဲ့မြန်မာနိုင်ငံဟာ2021အဆက်အနာသိမ်းပြီးနောက်စားနပ်ရိတ်ခါဖူလုံရေးပြဿနာကမကြုံမှုတဲ့အဆင့်ရောက်နေပြီးလူ15ကျော်သမှနှစ်တန်းထိခိုက်တယ်လို့ WFP ကုလသမဂ္ဂစားနပ်ရိတ်ခါအစီအစဉ်ကပြောပါရယ်နိုင်ငံရေးအကြက်တဲကြုံစီးပွားရေးကကျဆင်းငကိုကလေးကလည်းဆင်းရဲပြီးရာသီဥတုနဲ့ဆက်နွယ်တဲ့စိုးရိမ်စရာဖြစ်ရပ်တွေအလုံးကြောင့်ရိတ်ခါမဖူလုံတာလို့ဆိုပါတယ်။ WFP အင်တာနက်စာမျက်နှာရုပ်သံမှတ်တမ်းမှာစင်ရဲသားရက်ွက်တစ်ခုကအိနောင်ဦးစီးအမျိုးသားတယောက်ပြောတာကိုလည်းဖော်ပြထားပါတယ်
။အားမရှိရဘူး၊ကိုကျော်လေးပူသားတယ်။မကူနိုင်ဘူးရှင်လေ။အဲ့မှာရှိရတယ်ကိုကောစီဒီဆန်နဲ့ကလေးပဲကျူလိုက်တယ်။ကိုကျုံပြီးနေကိုကျူတော့
။ကမ္ဘာမှာဒီနေ့ကြုံရတဲ့ရိတ်ခါပြဿနာအတော်များများဟာစစ်ပွဲတွေနဲ့ကျန်းဖက်ပြိပက္ခတွေနဲ့ဆက်ဆက်နေတယ်လို့လဲကမ္ဘာစာနာရိတ်ခါဖူလုံရေးသူတေသနာဂျာနယ်စာတမ်းစုဆောင်ကဖော်ပြပါတယ်။စစ်ပေးကြုံလာရရင်လူတွေဟာအာဟာရတက်အပြည့်အဝရဖို့မစင်စားနိုင်တော့ပဲလုံးဝမစိုက်ပျိုးနိုင်တော့ရင်လဲဖောက်ထွက်ရမှာပဲလို့ ERI တိုင်းကလယ်သမားတယောက်ကပြောပါတယ်
။ကပ်ပြီးကြုံလာရင်အာဟာရဘက်ကိုကြည့်လို့မရတော့ဘူး။တက်ရှင်ဘူးလို့တခုခုအစားတော့ကျွန်တော်မဆက်ကြုံနိုင်တော့ဘူးဆိုရင်တော့လမ်းကြောင်းတစ်ခုတော့ရှိရရှိမှာပေါ့နိကာလာတစ်ခုရောက်လို့လို့ရှင်တော့ဒီလူတွေရဲ့လှုပ်ဆောင်ချက်ပေါ့ဗလဲမကြည့်တာပေါ့လေစပေါ့မရှိရင်တော့ဟုတ်တော့ထွက်ရမှာပဲနိ
AR တိုက်ဟာအရခတက်တော် AA က14မြို့နဲ့တင်ပိုက်ထားတဲ့ရခိုင်ပြည်နယ်နဲ့ထိစပ်နေပြီးစစ်ရေးစစ်မှုလည်းတန်းနေပါတယ်မြမစပကြီးလို့တင်စားတဲ့အတွက်လဲတကယ်လို့ AR တိုက်မှာတိုက်ပွဲတွေဖြစ်လာမယ်ဆိုရင်ဘယ်သူတွေထိခိုက်ပါမလဲ
တိုင်းပြည်လုံးနှီးပါတော့တော့တက်ထိပါမယ်။ရန်ကုန်တိုင်းထိမယ်ဗျာ။ကိုးတိုင်းထိမယ်။စကိုင်းတိုင်းထိမယ်ဗျာ။အရာဝီတိုင်းထိမယ်။ဒီများတော့ရန်ကုန်နဲ့အရာဝီကိုးလောက်ကတော့တော်တော်လေးထိပါမယ်။ဘကူကဆန်ထွက်နေတဲ့တိုက်ပွဲကြတော့ကျွန်တော်ရှိတဲ့တော့ပြင်းနေတယ်
။ပရိပက္ခတွေကလည်းနေရာအသစ်ဒေသအသစ်တွေကိုပြတ်နေတယ်လို့လဲ WFP ကပြောပါတယ်ဒီအတွက်လဲစာရင်တရားလူတွေနေရရှေ့ပြောင်းရပြီးအများစုကရစ်ခါဖြတ်တောက်ခံရတယ်လို့လဲဆိုပါတယ်ကြီးမားတဲ့အတားအဆီးတွေနဲ့လူသားချင်းစာနာရေးအကူအညီအရောက်ပေးဖို့အာဟာရတွေရှိပေမဲ့ဒေသတွင်းလူပေါ်ကင်ဘက်တွေနဲ့တွက်ဖက်လုကင်ပြီး2025မှာအားကိုးရအမဲဆုံးလူအနည်းဆုံး2000ကိုအကူအညီအရောက်ပေးနိုင်ဖို့ရည်မှန်းထားတယ်လို့ပြောပါတယ်